生活这里是啦，不喏，哎，生活这里的嘛，这个咯 ，infrastructure 不，就讲这个收入啊，你这里是的，然后你看 ，international body real estate market 咖哩，哦 ，New York 的 Paris 什么，现在呢，是你提交你的资料哩，哎，哎，其实呢，不得比哦，你 investor 呢，就不如生活这里，不如你很大的 obstacle 哟，不如做啥呢嘛，没先。
就讲我们比较的嘛，讲我们把老板来说来看讲咯，你撇开的都是压力哦，小钱不来的，什么时候嘛，谁要烧钱呢？爸妈不如咱们老多。好歹做嘛，好歹少钱嘞，把不如咱们留着，喏。哎，什么种变嘛，好歹种变嘛，留钱嘞，是吧？伊留干什么？但你带进来都冇留啦，都变留着。变嘛不是一样话嘛，俺都得变一样路啊，变差了，变差就也变一样路啊。不是一样嘞，把这个 constraint 表达了。然后，但你也是讲，咱们把留了做，而且侬讲面子的提高的其实干嘛？你讲 supply 呢？怎么样？晓得哪不？你嘛那样嘛，阳光嘛，老天嘛，来大家学习的，然后当打工时间，当打工什么种？什么东西啊 ？limited supply 这边多，怎么啊？但你困难钱嘛，啊，伢一批来干嘛？路里啊，来怎么这来嘛？就是 expectation 呢？古嘛，免息多伢，我们改他伢嘞。要讲如果古盘路来说咯，你说来怎么 ？supply 怎么我讲咯？咱俩是往说嘛，什么种这的特别好突破啵？讲如果变成呢，什么种的好突破路难过嘞？讲如果不适当的嘛，开他嘞。
因为我老婆哩，所以呀，实在来太麻烦了。就因为有那木拉没事，那不得先考拉婆喏，那等下石头考了，给的给的细给拉婆喏。啊，古地开嘛哦，单位了，细忙碰到了就嘛有啥吧。
慢慢的嘛，就那里来太麻烦，那么的路那不得先，慢慢细走。所以大家刚才考拉片，就那路啊 ，transparency 有阿刚路的 ，transparency 阿刚也没考拉片，就那路啊，甲方路没嘛，那帮助了就那路啊，路对面 MSC 班路的是吧？但那个农资一样的，那个房农资一样的，就那话，就那嘛，就那我晒在钱嘛，对不对？ MSC 肯定可以用的，那点是我晒够钱的，反正就那批来的嘛，那那不话就那话 ，transparency 阿刚 ，rules 那个东西呢，阿龙我们家比比用就那老批的，如果在当地毕竟也帮销售的嘛，屁股不一样的，嘛屁股说生意有点影响，三天表达批的讲不多，因为是 confidence 嘛，喏，所以咱不多情感嘛，不多阿拉有批嘛，底下俺还一样的，所以还没龙王没信用，就那都漏他的。那个人平安，不是一些 complicated 的呢，都还比 link 的嘛，不是一些的 complicated
的，个人
平安阿刚的嘛，我streamline load down simplification ပေါ့ဒါပေါ်တယ်ကျွန်တော်တို့ကအဓိကကြီးပဲထားတာကျွန်တော်တို့ company ဥပဒေမှာပေါ့အခုရင်းနှီးမြှုပ်နှံဥပဒေမှာလက်တော်အခြေအနေမှာကျွန်တော် readiness မဖြစ်သေးဘူးမှာကျွန်တော်တို့ရဲ့ဒီ magic ကကျွန်တော် dream ကတော့အချိန်မှာအားလုံးက online သွားနိုင်အောင်ပေါ့နော် MSC ကိုလျှောက်ချင်တာလူလာကြမလို့ဘူးကျွန်တော်တို့က online ပေါ့နော် access လုပ်ပြီးတော့မှကျွန်တော်တို့ကသွားနိုင်အောင်ပေါ့နော်ဒါမျိုးလေးကြီးကျွန်တော်တို့ကကိုစဉ်းစားထားပါတယ
်ဒီမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုဒါပြီးလုပ်တဲ့လူတွေဒီမှာတိရတဲ့လောက်လေးလာရတဲ့လောက်ပေါ့နော်ဟို90လောက်ရှိတဲ့အထက်မှာစင်ကာပူကနံပါတ်1လောက်ဖြစ်နေတယ်နော
်ဟို
American ပြည်ထောင်စုဆိုလို့ရှိရင်38လောက်အဆင့်မှာရှိပါတယ်အဲ့တော့ American ပြည်ထောင်စုကဒီစီးပွားရေးပိတ်ဆို့မှုတွေကိုအားလုံးရုပ်သိမ်းပေးခဲ့ပြီးပါပြီအဲ့တော့ဒီ American ပြည်ထောင်စုရဲ့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ကောဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့အခြေအနေ impact ပေါ့လေဘယ်လိုမျက်ရည်ခတ်မှုရှိပါလဲရှင
်ဟိုအမဆန်းရှင်ရုပ်ပေးတဲ့ကောင်မှာနံပါတ်1ကကျွန်တော်အထူးသဖြင့်ငွေကြေးကဏ္ဍအဆင့်ပြေသွားတယ်ဘာကြောင့်လဲဆိုတော့အရင်တုန်းကမြန်မာပြည်မှာလာပြီးတော့ investment လုပ်မယ်လို့ sanction ရှိနေတော့သူတို့ရဲ့ dollar transfer တွေက
တက်ခဲ့တယ်နော်
တက်ခဲ့တယ်လုံးမရဘူးပေါ့နော်အဲ့တော့ဘာလို့ ਆ လဲဆိုတော့အများစုက Singapore ရင်သွားရတယ် Singapore မှာကျွန်တော်က company ကို establish လုပ်ရတယ်ပြီးမှ Singapore investment နေနေမြန်မာပြည်ကိုဝင်ရတယ်ပေါ့နော်ဒါမလို့အမ Singapore က top ဖြစ်နေ
တာက
Singapore က investment ကြီးပို့သူက transit investment တွေပေါ့နော် Singapore ကိုရင်သွားပြီးမှအခြားနိုင်ငံတွေကသွားပြီးမှမြန်မာနိုင်ငံဝင်တော့ data ကြည့်လိုက်တော့ Singapore ဘာလို့ကျွန်တော် data ကြည့်ရလဲဒီ company ကဘယ်ရလာတယ်လဲဆိုတော့သူရဲ့
original
ကြည့်ရအောင်သူက company Singapore incorporated company ဆိုကျွန်တော်တို့ကသူ့ကို Singapore list ထဲမှာထည့်လိုက်တာတိုးတိုးလည်းသူက pure Singaporean investment မဟုတ်ဘူးပေါ့မှာเนาะကျွန်တော်တို့ခြားနိုင်ငံတွေဟိုခြား EU နိုင်ငံတွေရှိပြီးခြားနိုင်ငံတွေရှိတော့သူက Singapore ဆင်လာကြတယ်ပေါ့နှိမ့်ချက်ကလည်း US investor တွေပေါ့เนาะဒါ US investor အများစုကတကယ်တော့ multinational corporation တွေများပါတယ်သူတို့မြန်မာပြည်ကိုလာဖို့ကြရတယ်ခုနကပြောတဲ့ reporting threshold တွေတို့ဘာလို့အများကြီးမရှိခဲ့တာပေါ့ session ကို liberalize လုပ်ပေးတဲ့အတိုင်းအောင်ကျန်တဲ့ဟို constraint တွေရှိတာပေါ့မှာရှိတယ်ကြောင့်မလို့ US investor တွေကမြန်မာနိုင်ငံထဲကိုချိုးမမောလာမလုပ်နိုင်ဘူးပေါ့မှာအဲ့တော့ sanction dip လုပ်သွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကျန်တဲ့နိုင်ငံတွေရောအလုံးချိုးရှိသွားတာတော့ခုနကပြောတဲ့ dollar transaction တွေလွယ်သွားတယ်ဒီလိုကြောင့်မို့ကျွန်တော် investment ကအများကြီးကျွန်တော်တို့ကအထောက်အကူဖြစ်သွားတယ် နမနစ်ကတော့ US မှာရှိတဲ့ investor တွေမှာနိုင်ငံကိုလာဖို့အတွက်လုံးဝလမ်းကြောင်းပွင့်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့အနာဂတ်မှာ US ရဲ့ investment တွေကျွန်တော် expect လုပ်လို့ရတဲ့အနေအထားတခုကျွန်တော်တို့ဟိုရောက်လာပါတယ်ပ
ေါ့ AEC လို့ခေါ်တဲ့ ASEAN Economic Community ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာမြန်မာနိုင်ငံ2015ခုနှစ်ကစခဲ့တယ်လို့ပြောမှာပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာ integrated ဒီထဲထဲဝင်ဝင်နဲ့ဟိုစိတ်ဝင်သွားဖို့အခြေအနေရောဘယ်လိုရှိပါလဲရှင်အခုတည်းကနောက်ကနေလိုက်နေရအောင်ပဲဖြစ်ပါလိမ့်မယ်ထင်တာပဲ
ဒီမှာမှာလည်းကျွန်တော်တို့ကတော့ ASEANဒါတော့ AEC readiness ကိုပြောရရင်တော့မြန်မာနိုင်ငံကဟို fully ready မဖြစ်သေးဘူးပေါ့နော်။ဘာလို့ကျွန်တော်တို့မှလုပ်ဆရာလေးတွေဟိုရှိနေမှာဥပမာဥရပန်ဆရာမပြင်ဆင်ရမယ့်ကိစ္စလေးတွေကျွန်တော်တို့ရှိသေးတယ်။လုံထုံးလုံးနေဆိုင်ပြင်ရမယ့်ကိစ္စလေးတွေရှိတယ်။နောက်ကျွန်တော်တိုင်းပြည်ရဲ့ economy ကိုကဟိုအာဆီယံထဲမှာဝင်လာဖို့အတွက်ကအသိကြီးမားတဲ့ economy တစ်ခုမဟုတ်သေးဘူးပေါ့နော်။ဒီအခက်အခဲလေးတွေတိုင်းပြည်ထဲမှာရှိနေပါတယ်။သို့တော့ကျွန်တော်တို့ကဟိုအာဆီယံ AEC လို့ပြောလိုက်ရင်လည်းမှာသူက trade ရဲ့ investment ရဲ့ services ရဲ့ပေါ့နော်။ဒီသခဏာကြီးသုံးခုရှိတဲ့အပိုင်းမှာအဲကျွန်တော်တို့က investment က ASEAN economic community မှာလွယ်လွယ်ကူကူကျွန်တော်တို့ကဝင်သွားနိုင်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ ASEAN ရဲ့ဒီမျှော်မှန်းချက်ကဟို ASEAN ဒီ single protection base ပေါ့နော်။ကျွန်တော်တို့က ASEAN ဒီဟိုတခုပြီးသောထုတ်လုပ်မှုဒေတာကြီးဖြစ်အောင်ဆိုယူရတဲ့အတွက်ကြောင့်မလို့ဆိုတော့ဘာယူလဲဆိုတော့ကျွန်တော်တို့ကအမှဒီ global value chain ပေါ့ value chain ထဲမှာဥပမာ pass တခုမြန်မာပြည်က raw ယူမယ်။ဥပမာထိုင်းနိုင်ငံကသူ semi finished product ဖြစ်အောင်လုပ်မယ်။အားတောင်မလေးရှားကျွန်တော် finished goods ဖြစ်အောင်လုပ်မယ်။အဲ့တော့ဒီ value chain ကြီးတခုလို့ပေါ့နော်ဒီ supply chain လဲပါတာပေါ့ဒါကြီးကိုကျွန်တော်တို့ကအာဆီယံစဉ်းစားတော့စဉ်းစားတော့ကျွန်တော်တို့ investment law ဆွဲတဲ့အခါမှာအမားတို့သတိထားမိမယ်ဟိုထားမိအောင်ထားမိပါလိမ့်မယ်ကျွန်တော်တို့ကအဲ့ဒီဘက်ကိုမြန်မာနိုင်ငံဝင်သွားလို့ရအောင်ကျွန်တော်ဘာလုပ်ထားလဲဆိုတော့မြန်မာနိုင်ငံကိုလာပြီးလုပ်တဲ့ investor တွေဒီ process လုပ်မယ်နိုင်ငံသားကို 100% ပြန်ပို့မယ်ဆိုရင်စဝင်ကလေးက duty မကောက်ဘူးကျွန်တော်တို့က duty မကောက်ဘူး duty မကောက်တဲ့အကြောင်းမလို့ကျားနိုင်ငံတွေရနေမှာပေါ့မြန်မာနိုင်ငံraw ကိုယူပြီးတော့မှအခြားနိုင်ငံကိုသွားတာဖြစ်ဖြစ်အထူးဖြင့်အခြားနိုင်ငံတွေကသူကတပိုင်းတစအစိုးတိုင်းပြည်ရဟာတွေကိုသက်ဆိုင်လိုက်မယ်မြန်မာနိုင်ငံကိုပို့မယ်မြန်မာနိုင်ငံလူသားအင်အားပို့တဲ့လို့ကြောင့်မလို့မြန်မာနိုင်ငံမှာစု labor intensive law မကိစ္စတွေမြန်မာနိုင်ငံမှာလုပ်မယ်ပြီးရင်ကျွန်တော်တို့ကထားပါတော့စင်ကာပူပို့မယ်ဒါမှမဟုတ်လည်းကျွန်တော်တို့ကမလေးရှားပို့မယ်ဒါမှမဟုတ်လည်းကျွန်တော်တို့ကထားပါတော့အင်ဒိုနီးရှားပို့မယ်အဲ့လိုပို့တဲ့ဟာတွေမှာကျွန်တော်တို့ကဂျူဒီတွေကောက်နေလို့ရှိရင
်ကျွန်တော်တို
့ကဘာလို့ဘာကြောင့်ကျွန်တော်တို့ဘာလို့လဲဆိုတော့မြန်မာနိုင်ငံကိုလာမယ် process လုပ်မယ်ပြန်ဖို့မယ်ဆိုတဲ့လုပ်ငန်းလေးယူလီကိုမကောက်တော့စနေရမကောက်တော့ကြောင့်မလို့မြန်မာနိုင်ငံဒီ ASEAN Economic Community ပေါ့ခုနကကြာ Single Production Base မှာပါဖို့တက်ကိုကိုလုံးကကျင်းစင်ထားပြီးသားဖြစ်သွားတယ်ပေါ့နောက်ချက်ကကျွန်တော်တိုင်းပြည်မှာကျွန်တော်တို့ကတိုင်းပြည်ရဲ့အခြေခံကောင်းလေးတွေရှေ့ထားပြီးသားပေါ့ဥပမာတိုင်းပြည်ကြီးလူသားအင်အားပိုးတယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်တို့ကလူသားအင်အားပိုးတဲ့ခါကိုစိတ်ဝင်စားတဲ့လုပ်ငန်းလုပ်ပုံကိုဒီဒီက efficiency ပေါ့မှာလူသားအင်အားများတဲ့အကြောင်းကိုသူများနိုင်ငံမှာဟလာတော့ဒီမှာ၁၀ရောက်၃နဲ့ကမ်းမှာဥမာဒေါ်လာ900ကိုမကိစ္စမြန်မာနိုင်ငံမှာလောက်သားတွေရဆရာကောင်းရင်ဆရာဆိုရင်ဒေါ်လာ300လောက်နဲ့ပြီးသွားနိုင်တယ်ပေါ့နော်။ဒါမျိုးကြီးကိစ္စမျိုးတွေမှာကျွန်တော်တို့ကဟိုမြန်မာနိုင်ငံ readiness ရှိထားပြီးသားပေါ့။ဒါမှမဟုတ်ကျွန်တော်တို့ skill intensive ကိုကျွန်တော်သွားကျင်တယ်ပေါ့။နောက်ချက်ကမြန်မာနိုင်ငံ resource ရှိတယ်ပေါ့။ဒီ natural resource ပေါ့နော်။စီဝင်စားတဲ့ industry ကလည်းမြန်မာနိုင်ငံကိုဒေါ်လာကူလာမယ်ပေါ့နော်။နံပါတ်3ကမြန်မာနိုင်ငံလူကြီး54,000လောက်ပြည်ဆို market ကရှိပြီးသားပေါ့။အဲ့တော့ market ကိုစီဝင်စားတဲ့ investor တွေကလည်းမြန်မာနိုင်ငံကိုလာကြမယ်ပေါ့။အဲ့တော့ ASEAN economic community ကိုပြန်ပြောလိုက်ရင်investment အနေနဲ့ဘာမှခက်ခဲမရှိဘူးကျွန်တော်တို့က alignment ကိုလိုက်ပါလို့ရတယ်သို့တော်လည်းပဲ trade မှာကျွန်တော်တို့က impact ရှိနိုင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့က ASEAN products တွေကမြန်မာနိုင်ငံ target 0နဲ့ဝင်လာတော့ဘယ်နဲ့ကကို local community local SME တွေထဲမှာ competition များလာနိုင်တယ်။နံပါတ်2က trade deficit များလာနိုင်တယ်ပေါ့ဒါ trade နဲ့ပတ်သက်တဲ့ဟို constraint တွေကျွန်တော်တို့ရှိနေတယ်။ services ကျွန်တော်တို့တော်ကြီးခက်ခဲမရှိနိုင်ဘူး။ကိုတိုင်းပြည်ကလည်း services industry ကတိတ်အားမကောင်းသေးဘူး။အမ်တော်တွေတို့ကြောင့်လို့ service နဲ့ပတ်သက်လာရင်ကျွန်တော်တို့ကသိခက်ခဲမရှိနိုင်ဘူး။သို့တော်လည်းပဲကိုတိုင်းကြီးကရှိနေတဲ့ဥမာဒေါက်တာတွေပေါ့နော်ကျွန်တော်တို့ကဆရာဝန်တွေဥမာစည်ရင်းခိုင်တွေ lawyer တွေအဲဒီလိုမျိုးတွေမှာတော့ကျွန်တော်တို့ကဆက်ပြီးတော့ကိုကိုကို competitive ဖြစ်အောင်တော့မကိစ္စမျိုးတွေတော့ရှိလာနိုင်တယ်ပေါ့။
အဲ့တော့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ရှိရင်ဘယ်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုဒီမြန်မာနိုင်ငံအတွက်အကျိုးရှိဆုံးဖြစ်မယ်လို့သုံးသပ်လို့ရပါလိမ့်ရှင်။
အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့ကွန်ထရိုးလုပ်မှုကဏ္ဍပေါ့နော်ကွန်ထရိုးလုပ်မှုကဏ္ဍဒီဘာကြောင့်လဲဆိုတော့တိုင်းပြည်ကွန်ထရိုးလုပ်မှုကဏ္ဍမှာ investment များများလာမှာ export လည်းကျွန်တော်တို့ကများများသွားနိုင်မယ် export များများသွားနိုင်မှာအခုတိုင်းပြည်ကခံစားနေရတဲ့ trade deficit ကျောက်သွားမယ်ဒါမှမဟုတ်ကျွန်တော်တို့လက်တလုံးမှာကျွန်တော် promote လုပ်နေတာတော့ manufacturing ပေါ့နော် manufacturing ကိုကျွန်တော်တို့ promote လုပ်တယ် manufacturing အောက်ထက်မှာချက်ပြီးတော့ကျွန်တော်က promote ပို့လုပ်တာက labor intensive ပေါ့အစိုက်ရုံဥပမာပါရပြဆိုရင်ပါစရုပ်စက်ရုံတစ်ခုထောင်းလိုက်ရင်လူ10,000လောက်အလုပ်ကန်ခွင့်လမ်းရတယ်ပေါ့နော်တစ်ဖက်ကလည်း export ကိုကမ်းမင်းကများများသွားနိုင်တယ်ပေါ့နောက်တစ်ခုကကျွန်တော် food processing ပေါ့မှာမြန်မာနိုင်ငံမှာလေယာကဏ္ဍက product တွေအများကြီးထွက်တယ်သို့တော်လည်းကျွန်တော်က food processing နဲ့ပတ်သက်ပြီးတော့ hotel ပတ်တိ investment မရှိဘူးမှာအဲ့တော့ကျွန်တော်တို့ကတချိန်မှာမြန်မာနိုင်ငံတကယ်သာကိုတန်းပြည်ရဲ့ဒီရှိနေတဲ့အခွင့်အလမ်းတွေကိုအသုံးချနိုင်လည်ရင်ဒါကျွန်တော်တို့ data တွေမှာ food supplier အနေနဲ့မြန်မာနိုင်ငံရပ်တည်လို့ရတယ်ပါ။ဒါကြောင့်ကျွန်တော်တို့ကတကယ်ကမ္ဘာလုံးမှာစိုက်လို့ရတဲ့တိနံမှာများမြန်မာလူကအများတော်မြန်မာစိုက်လို့ရတယ်ပေါ့နော်အချို့ကလွယ်လို့ပေါ့နောက်တစ်ခုကလည်းမြေလို့မြေရဲ့ကြောက်တိုင်းမှာအများကြီးရှိသေးတယ်ရေစရာဇာတ်ရှိသေးတယ်ဒါမှမဟုတ်ကျွန်တော်တပ်ပြီးဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံကောင်းပြီးရှိပြီးသားဖြစ်တယ်သို့တော်လည်းကျွန်တော်တို့ပြဿနာဘာလဲဆိုတော့ဒီယူကလာစိုက်ပျိုးရေးလုပ်ငန်းနဲ့ပါပဲချိန်ခဲ့ပြီးတော့အရင်ကအဆက်ဆက်မှာလည်းဖူဒီပတ်တီပေါ့နော်ဒီဖူ processing နဲ့ပတ်သက်ပြီး promote မလုပ်နိုင်ခဲ့ဘူးလေယာကဏ္ဍကိုလည်းကျွန်တော် promote မလုပ်နိုင်ခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ဒီခုနပြောတဲ့တပ်ပြီးမှာရှိပြီးသားအခြေခံကောင်းကိုအခြေခံပြီးမှတိနာထုတ်လို့မယ် process food တွေလုပ်မယ် export လုပ်မယ်ဆိုတော့ဒါတွေကလည်းနိုင်ငံသားလည်းစိတ်ဝင်စားတဲ့လုပ်ငန်းလေးဖြစ်တယ်ပေါ့เนาะအဲ့တော့ကျွန်တော်တို့ food processing ဒီ manufacturing sector အောက်မှာကျွန်တော်ဒုတိယဟိုဦးစားပေးနေတယ်ကျွန်တော်တို့သွားမှာတော့တတိယဦးစားပေးပါကြုံးလဲဆိုတော့ကျွန်တော်တို့က value added industry ပေါ့မြန်မာပြည်ကအမှဥပမာဖြင့်ရင်းနှီးဆိုတစ်တည်းလုံးလိုက်ပို့တယ်ပေါ့မှာအခုတော့ရက်တာတယ်ပေါ့အဲ့လိုပို့မယ်ဆိုတ
ာချောကန်
ချောကန်ပို့လိုက်ရင်ကိုတိုင်းပြည်အတွက်လောက်ကန်ခွင့်လန်းလဲပို့တယ်ပို့တဲ့ PC ကလည်း value added ဖြစ်တဲ့ကြောင့်လို့ export တန်ဖိုးမှာကျွန်တော်တိုင်းပြည်ပို့ရတယ်ပေါ့เนาะဒုတိယအပိုင်းပြောရင်တော့ agriculture ပေါ့ကျွန်တော်ခုနဆက်ပြောရတယ်တတိယတော့မှမပြောတယ် infrastructure ပေါ့ဒါတွေကကျွန်တော်တိုင်းမှာမဖြစ်မနေလို့တာပေါ့နော်နောက်ဒီကြည့်ဆိုရတဲ့အထက်မှာကျွန်တော်ဘာသာပြန်စဉ်းစားလဲဆိုတော့ဒီခုနဟာဒီအချင်းကို education healthcare ပေါ့နော်ကျန်းမာရေးနဲ့ပညာရေးကဏ္ဍဒါတွေကလည်း investment promote လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့အခြေခံအဖြစ်ကျွန်တော် promote လုပ်တာကဏ္ဍပို့တော့မှာကဏ္ဍကြီး၅ခုကိုထိုးလို့မှုရေနောက်ခုနပြောဆက်ပြောရေးကဏ္ဍရေနောက်တစ်ခုကအခြေခံစောင့်နေပတ်သက်တာရေပညာရေးကျန်းမာရေးကျွန်တော်လည်းကျွန်တော်ခြုံလိုက်ဒီကားခုကိုကျွန်တော်တို့ကလောက်သွားဖို့ရှိပါတယ်နော
်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ပါပြီ